internet မှာပေါ့ဗျာဆရာတော်ကြီးနဲ့ပတ်သက်ပြီးတော့ဒီမန္တလေးညီလာခံမှာဆရာတော်ကြီးကသမရာကြီးဦးသိန်းစိတ်ကိုပဲမဲပေးကြဖို့တော့ဆန်းစုကြည်ကိုမဲမပေးကြဖို့မိန့်ခဲ့တယ်ဆိုပြီးတော့ကောလာဟလသတင်းတွေပြန့်နှံ့နေပါတယ်ဗျာအဲ့ဒါဆရာတော်ကြီးအနေနဲ့ဘယ်လိုတွေများမိန့်ကြားခြင်းလဲဆိုတာသိပြသေးလားဗျာ
ဒီပန်းက3ပေါင်းတက်တဲ့စီဝေးကြီးမှာရခိုင်ဆရာတော်တော်ကတက်ပြီးတော့ပြောသွားတာဒီလိုဆိုတော့ကသမရာကြီးဦးသိန်းစိတ်ကိုဆက်လက်ပြီးမဲပေးကြပါစို့သူပြောတယ်ဆိုပြီးတော့အဲ့ဒီဘုန်းကြီးတစ်ပါးကပြောသွားတာအဲ့ဒီဥစ္စာကနေပြန့်ထွက်သွားတယ်အတိတ်ပဲအလွတ်သဘောဝိုင်းထိုင်ပြီးတော့ခိုးပြောဒီပြောအဲတရားအလွတ်သဘောနဲ့တယောက်တယောက်စကားပြောရင်ပြောကြတဲ့နေရာတွေမှာကတော့ဟေးကြားခိုင်ဖုန်ချိုကြီးကအချိန်ကဥပဒေကိုသာမပြင်ဘူးဒီတိုင်းပဲသွားမယ်ဆိုရင်တော့ဒီသမတကြီးနဲ့ပဲသူသွားရမှာပဲအချိန်ကဥပဒေပြင်လိုက်ရင်တော့ပြန်နိုင်ရင်တော့ပြန်လိုက်ရင်တော့သူသမတအပေရမှာပဲအဲတော့မပြင်းမှုဆိုရင်တော့သမတကြီးဥဒိစ္စကိုပဲတော့ဆက်နေပြီအပိသွားတာကောင်းတယ်ပြန်လိုက်ရင်တော့ပြင်းတဲ့တဲ့သူသမတအစ်စ်နဲ့ပြောကြမှာပေါ့သမတအစ်စ်ကတော့တော်စားစုကြည်ဖြစ်ဖို့အလားလာရှိတဲ့စသည်ဖြင့်အလွတ်သဘောတွေဝိုင်းပြောနေတာအဲ့ဒီတဲကစကလုံးလေးတစ်လုံးကိုကောက်ပြီးတော့ရခိုင်စတော်တော်ကသူရှိတယ်သူခံစားချက်ရှိပါပေါ့သူကအဲ့ဒါလေးကိုဖုန်းကြီးကိုအသုံးချပြီးတော့ပြောသွားတာအဲ့ဒီဥစ္စာပြန့်ကျဲသွားတာပါအဲ့ဒီဥစ္စာပြန့်ကျဲသွားတာပါဖုန်းကြီးတွေ့တော့ဒါဘာမှအရေးကြီးတဲ့ကိစ္စမဟုတ်ပါဘူ
းတင်ပါဗျာဆရာတော်ကြီးအနေနဲ့ပါဗျာလက်ရှိသမရာကြီးဦးသိန်းစိန်ဒေါအောင်ဆန်းစုကြည်ကိုဘယ်လိုတွေများခွဲခြားပြီးတော့သဘောထားရှိတယ်ဆိုတာသိပြစေလားဗျာ
အာတို့ကတော့အဲ့ဒီဥစ္စာတွေကိုတို့ရန်တော်တပါအနေနဲ့ဒီချိန်မှာတို့ပြောလို့မတော်ဘူးလို့ထင်ပါတယ်တို့ဆိုရင်မေတ္တာတရားအနေနဲ့အကောလုံးကတို့ချစ်စရာကောင်းတဲ့လူတွေအနေနဲ့တို့တကြီးတဲ့သမတ်တော်ပါလား Political standpoint ကလည်းတို့ဘာမှမပြောလို့ပါဘူ
းတင်ပါဗျာဒေါအောင်ဆန်းစုကြည်နေအကြေကျုပ်လွတ်လာပြီးတဲ့နောက်2010ရွေးကောက်ပွဲရဲ့နောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကနိုင်ငံရဲ့ကောင်းရာကောင်းကျိုးအတွက်တူရာတွေတွဲလို့မယ်ဆိုပြီးတော့ဒါသမရာယူဦးသိန်းစိန်နဲ့အချင်းချင်းတွေ့ဆုံပြီးတော့လွတ်လာခဲ့တဲ့နောက်ပိုင်းမှာတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့ဆရာတော်ကြီးအနေနဲ့အားရကျေနပ်မိသလားဘယ်လိုဒီမှချုပ်ကုံတုံ့သက်လို့ရပါလဲဗျာ
အလုံးတို့တောင်းတဲ့အချိန်ကကာလလေးအတွင်းမှာအကြက်တင်းမြုံများစွာသည့်ရှိနေတဲ့နိုင်ငံတစ်ခုဒီအတိုက်ခံလို့ခေါ်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အဲ့ရှိဆိုရအဖွဲ့ကိုတင်မြောက်ထားတဲ့ကြက်ခင်ပုဂ္ဂိုလ်ရဲ့အဖွဲ့တို့ပုဂ္ဂိုလ်ကြီးပြောမစင်သမ္မတကြီးနဲ့ဒေါက်တာစုကြည်တို့ရဲ့ဒီနိုင်ငံတော်အတွက်ပူးပေါင်းဆောင်ရွက်မှုတွေဟာဒီရက်ကလေးတူတူတမလုံးကာလတည်းမှာဒီလောက်အကြက်တင်းတွေတွေ့နေတဲ့နိုင်ငံတော်အတွက်ရလာတဲ့ရလက်တည်းဟာအလုံးအောစရာကောင်းတဲ့ရလက်တည်းဖြစ်တယ်။အဲ့ဒီအလုံးတည်းကအောစရာကောင်းတဲ့အားရစရာကောင်းတဲ့ရလက်တည်းဆုံးရှုံးမသွားအောင်ဆက်လက်ပြီးတော့အကုန်လုံးကသူပြောနေကြတိုင်းပဲ။ညောင်ပင်မှာအမြောက်ရဲ့ဆင်းရဲခါးလေးရနေကြတဲ့ဆိုတဲ့ဇက်လိုပဲအချင်းချင်းအပြာလန်နားလည်ပြီးတော့မြူကျူရဲ့ understanding မြူကျူရဲ့ respect ပြန်လာနားလည်ပြီးတော့တယောက်တယောက်လေးလေးဆန်းဆန်းချစ်ချစ်ခင်ခင်နဲ့ဆက်လုပ်သွားကြမယ်ဆိုလို့ရှိရင်အဲ့ဒါအားရစရာကောင်းတဲ့အနေထားလေးသူရလာဖို့မြင်နေဆိုတာကတော့ဒီကမ္ဘောဇာထားပြောနေပါတယ
်တင်ပါဗျာဆရာတော်ကြီးဆိုရင်ဒေါအောင်ဆန်းစုကြည်နဲ့ရောသမရာယူဦးသိန်းစိန်နဲ့ပါရန်ဖန်ရန်ခါတွေ့ဆုံမှုရှိတာလည်းတပြည့်တော်တို့သိရပါတယ်ဗျာဒီလိုတွေ့ဆုံတဲ့အခါတိုင်းမှာဆရာတော်ကြီးအနေနဲ့ဒေါအောင်ဆန်းစုကြည်ကိုဖြစ်စေသမရာယူဦးသိန်းစိန်ကိုဖြစ်စေဘယ်လိုတွေများအဓိကဩဝါဒပေးခဲ့တာတွေရှိပါလဲဗျာ
အကောလုံးကိုပဲနိုင်ငံတော်ရဲ့အကျိုးကျေးဇူးနိုင်ငံတော်ကိုကြီးပွားရေးတုတ်တရေးလုပ်ငန်းဆောင်ရွက်ကြတဲ့နေရာမှာသောမတူညီနိုင်သောအချက်အများရှိပြီရှိလင့်ကသာသောတူညီနိုင်တဲ့အချက်တည်းအများကြီးရှိလိမ့်မယ်မတူတဲ့အပေါ်မှာငင်းခုန်နေကြပါတယ်တူတဲ့အပေါ်မှာလက်တွဲလှမ်းလျှောက်ဖို့ common platform အဲဒီပေါ်မှာလက်တွဲလှမ်းလျှောက်ဖို့ဥပမာမြစ်တစ်ခုကိုတရားမဆောက်ဘူးဆိုလို့ရှိရင်ဖြတ်ကူးစရာမြစ်တစ်ဖက်ကတစ်ဖက်ကနဲ့တစ်ဖက်ကမှနေတဲ့လူတွေနဲ့အခြားတစ်ဖက်ကမှနေတဲ့လူတွေဆုံတွေ့စရာအကြောင်းရှိတရားလေးတစ်ခုဆောက်လိုက်နေတာနဲ့ပဲကမ်းတစ်ဖက်ကလူတွေဟာမဝေးတော့ဘူးတပေါင်းတည်းဖြစ်သွားတယ်ဟုတ်ပဲကံကဒီဘက်ကံကိုရှောက်လာတဲ့လူကြီးဒီဘက်ကံကဟိုဘက်ကံကိုရှောက်သွားတဲ့လူနဲ့ဒီတရားပေါ်မှာမစုံမဲ့ဖြစ်လို့ကိုမရဘူးမစုံမဲ့ရှောင်လို့ကိုမရဘူးတွေ့ကိုတွေ့ရမိတင်ပွင့်ဟာဒီတရားရဲ့အလေကောင်တရားပေါ်တနည်းအားမှာရှိတယ်အဲ့ဒါတော့မတူညီသောပါတီနှစ်ခုပြည့်စည်သုံးခုပြည့်စည်အလုံး bridge ကူပေါ်လေအမုံ bridge ကူကိုဆောက်လိုက်နိုင်ကြမယ်ဆိုရင်တော့အကုန်လုံးကတရားပေါ်မှာစုံသွားကြမှာပါလို့ငါတော့အဲ့ဒီ policy အဲ့ဒီမူဝါဒအဲ့ဒီအတွေ့အခေါ်ကိုတော့လူသားတိုင်းကိုဖြတ်ကြည့်လေးရှိတယ်။နိုင်ငံကောင်းဆောင်အားလုံးကိုလည်းအမြဲတမ်းဒါပဲကတည်တုံနေပါလေ
ဆရာတော်ကြီးအမိန့်ရှိသွားသလို2015ရွေးကောက်ပွဲအတွက်ပေါ့လေလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်ဘူးဆိုရင်ဒေါအောင်ဆန်းစုကြည်သမရဖြစ်မလာဘူးပေါ့ဗျာဖြစ်မလာတဲ့အခါဒီနိုင်ငံရဲ့ရှစ်ဆက်သွားမဲ့အနာဂတ်ကဖွံ့ဖြိုးမှုတွေတိုးတက်မှုတွေပို့ပြီးတော့နှေးကွေးသွားမယ်လို့ထင်လားဗျာတစ်ဖက်မှာလည်းသမရကြီးဦးသိန်းစေဆက်အုပ်ချုပ်သွားလို့ရှိရင်ဘလို့အကျိုးဆက်တွေဖြစ်လာမလဲဆရာတော်ကြီးတို့အခုဆောင်ရွက်နေတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအပိုင်းနဲ့ပတ်သက်ပြီးတော့ဘသူသမရဖြစ်ရင်ပို့ပြီးတော့တွန်တွန်ကြဲကြဲလှုပ်ဆောင်နိုင်လိမ့်မယ်လို့ဆရာတော်ကြီးမျှော်မှန်းမိပါတယ်ဗျာ
ကတော့ဘသူကပို့ပြီးတော့ဆက်ဆံနိုင်လိမ့်မယ်ဆိုတဲ့စကားကတော့မပြောချင်ဘူးဒီသမရကြီးဦးသိန်းစေကအချိန်အဥပဒေကိုမပြည့်နိုင်ရင်တော့သမရကြီးဦးသိန်းစေဥဆောင်သွားမှာပဲဥဆောင်သွားလို့ရှိရင်ဒီကဘာလုံးကသူ့ကိုအလေးအနက် respect ပေးထားတဲ့အနေအထားဒီကနေ့အများကြီးတို့နိုင်ငံကရထားပြီအဲ့ဒါအချိန်အဥပဒေကိုမပြည့်နိုင်ရင်ပြည့်လို့မရဘူးဆိုရင်သမရကြီးဦးသိန်းစေကတော့လက်ရှိအနေအထားရနိုင်ငံတော်အတွက်အကျိုးကျေးဇူးအများကြီးပြုတဲ့ပုဂ္ဂိုလ်တယောက်လို့တို့ကဒီတိုင်းမြင်ထားတယ်။ကျင်အုပ်တွေကိုပြင်နိုင်လို့သာရှိရင်လည်းပဲသမရကြီးဦးသိန်းစိန်ရဲ့နေရာမှာဒေါအောင်ဆန်းစုကြည်ဝင်လာဖို့အလားအလာကတော့ရခိုင်တို့အပြည့်လောက်ရှိနေတာပဲ။ဒေါအောင်ဆန်းစုကြည်ဝင်လာရင်လည်းပဲသမရကြီးဦးသိန်းစိန်ဆောင်ရွက်တယ်လို့နိုင်ငံရဲ့အကျိုးကျေးဇူးအကျိုးကျေးဇူးတွေကိုပို၍အလားတူပြင်မယ်ဆောင်ရွက်သွားမယ်လို့မျိုးဆိုတာကိုတော့တို့ကတော့အဲ့ဒါတော့မြင်ထားတယ်။
International respect, international relationship မှာဒေါ်ဆန်းစုကြည်အမြဲရထားတဲ့ပုဂ္ဂိုလ်မို့လို့ဒေါ်ဆန်းစုကြည်ကလည်းသမတဖြစ်ဖို့ရန်ရေချဲရောစွန့်ရတဲ့ဒီရောရှိတဲ့ပုဂ္ဂိုလ်တယောက်လို့တို့ကဒီလိုပဲလေ့လာပါလေ
တင်ပါဖေ။အများမကြခင်လာမယ့်နှစ်2015ခုနှစ်ဆိုရင်ဒါပြည်သူတွေမဲပေးရတော့မှာပေါ့ဖေ။ဒီနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့မဲပေးကြမယ့်မြန်မာပြည်သူလူထုကိုဆရာတော်ကြီးအနေနဲ့ဥမာဩဝါဒပေးမယ်ဆိုရင်ဘယ်လိုဩဝါဒမျိုးပေးခြင်းပါလဲဖေ။
ရောပြည်သူလူထုတရားလုံးကိုလူမျိုးစုပေါင်းတရားကျော်လောက်စုဝေးနေတယ်ပြည်သူ့မြန်မာနိုင်ငံတော်မှာမြန်မာပြည်သူလူထုတရားလုံးကိုအလေးနဲ့ပြောချင်တာတခုကတော့လက်နက်ကင်လမ်းစဉ်တွေကိုအကုန်လုံးဆွတ်လွတ်ကြပြီးတော့လက်ခံခြင်းပေါင်းများစွာနဲ့ခွင့်လွှတ်ခြင်းပေါင်းများစွာနဲ့တယောက်ရဲ့အပြစ်ကိုတယောက်ကမေ့ပျောက်ခြင်းပေါင်းများစွာနဲ့နိုင်ငံတော်ရဲ့အခြေချရေးကိုအလေးနဲ့တည်ဆောက်နိုင်မှဘေသမတတက်တက်ဘေကောင်းဆောင်တက်တက်နိုင်ငံတော်အတွက်ဖုံဖုံချူချူလုပ်နေမှာဖြစ်တယ်။အင်ဂျင်ရေးကိုမတိဆောက်နိုင်ဘူးဆိုရင်ညီညွတ်ရေးကိုလည်းမတိဆောက်နိုင်ဘူးဆိုခဲ့ရင်တော့ဟဲ့လားဘလောက်ကောင်းတဲ့သမတဖြစ်ဖြစ်ဒေါ်စန်းစုကြည်ပဲတက်တက်ဦးသိစီပဲလာလာဦးရှိမမဲလာလာနိုင်ငံတော်ရဲ့ဖုံဖုံချူချူရေးဟာနိုင်ငံတော်ဖုံဖုံချူချူလုပ်မဲ့ပိုက်ဆံနေတာတက်ကြည်စံနေတဲ့ပဲအချိန်ကုန်ပေါ်ကြပါပဲ။နိုင်ငံတော်အတွက်အလုပ်လုပ်မဲ့လူသားတွေကတိုက်ပွဲမှာပြီးဆုံးပြီးတော့ရည်ရည်ဝန်းနေစရာတွေဖြစ်ကုန်ပါလေ။အဲဒီကြောင့်လည်းရင်းရင်းလေးကိုဦးစားပေးပြီးစီစဉ်မှာတည်ဆောက်ဖို့ဆိုတာကတော့တို့များတော့အလေးနဲ့တမျိုးသားလုံးကိုတိုက်တွန်းနေတာ
။ကျေးဇူးတော်ကြီးပါတယ်ဗျာ။ဆရာတော်ကြီးကိုဥတည်ပါတယ်ဗျာ
။အေး